ဝိပဿနာရှိတာဝိပဿနာတရားအားထုတ်တာကိုတောင်းတယ်လို့ရှိလို့သာမအထူးပြောနေလို့မလိုပါဘူး။အများကပဲသဘောပေါက်နားလည်နေကြပါပြီ။သာရပုဂ္ဂိုလ်များနဲ့တော့ဆိုင်တယ်ငါတို့ညာမဆိုင်ဘူးလို့ထင်တော့ပြီးတော့အဲဒီတော့ကလူတွေဟာဝိပဿနာမှာသိပြီးစဉ်းမြင်သွားကြပြီ။ဝိပဿနာလုပ်ငန်းတရားဟောလို့ရှိရင်လူတွေနဲ့မထိုက်တန်တာကိုဟောတယ်လို့ဖြစ်ပြီးတော့နေတယ်။အဲဒီတော့ကဘုန်းကြီးကလည်းဝိပဿနာကိုစပြီးဟောတာကရှိသေးတယ်။ဒါကြောင့်အဲဒီတော့ဆိုရင်ဘောရောစတိုက်တွန်းပြီးဟောရပါတယ်။ဒါပေမဲ့အခုတော့ဝိပဿနာလို့ဆိုတာကဒီတိုင်းဒီတိုင်းအထောက်ကောင်းတယ်။ဘုရားအားထုတ်ရင်ဝိပဿနာလို့အကောင်းဆုံးတယ်လို့ဒီလိုကဒီလိုသဘောပေါက်နေကြပါပြီ။ဒါကြောင့်တရားနဲ့ဆိုလို့ရှိရင်တရားမှန်တဲ့လူတွေကဒီကသနာတရားကိုဟောတာဆိုရလို့ဒီလိုတောင်ဆောက်ထားကြတယ်။ကြကြသေးတယ်။ဒါပေမဲ့လို့ဒီကသနာလုပ်ငန်းကိုရိုးရိုးလေးဟောရင်တချို့ကသံဃာမနာတတ်ကြဘူး။တရားနာနေရင်အားတောင်တချို့ကဆသွားတတ်ကြသေးတယ်။အဲဒီလိုဆသွားတဲ့လူတွေကလည်းအပြည့်အစုံကြရတာမရှိပါဘူး။ဒါကြောင့်လည်းဆိုရင်လူတွေမှာနားလည်နိုင်တဲ့အဋ္ဌဉာဏ်အခြေခံကမှမရှိသေးတဲ့ဟာကိုအချို့ကသမထဝိပဿနာအနေနဲ့ယုံကြည်ပြောဟောနေကြတယ်။အချို့ကလည်းဝိပဿနာအဖြစ်ကိုသမထလိုပဲသင်နေကြတယ်။ဘာမှမဟုတ်ဘူးလို့လည်းအချို့ကပြောဆိုနေကြတယ်။အချို့ဟောတဲ့ဝိပဿနာကသာသာပေကံပြောင်းတယ်လေ။တကယ်အားထုတ်ကြည့်ကျိုးရည်ကြီးကြတော့မဖြစ်နိုင်တဲ့လုပ်ငန်းစဉ်တွေဖြစ်နေတယ်။ဒါကြောင့်ဒီပုဂ္ဂိုလ်တွေမှာဝိပဿနာနဲ့စပြီးငွေကြေးနိုင်တယ်ရှိနေကြတယ်။ဒါကြောင့်ဒီနေ့ဝိပဿနာအကြောင်းဘာကောင်းတဲ့ဘက်တော့သွားအောင်လို့ဝိပဿနာအခြေခံတရားကိုဟောရမယ်။အခုခေါ်ပြောမယ်ဝိပဿနာအခြေခံတရားဟာလူတို့လေးနဲ့ဒီလည်းပြည့်စုံတယ်ရင်လည်းရှင်းတယ်ကောင်းတယ်ကောင်းတယ်ဒီတရားထဲမှာဝိပဿနာရဲ့အခြေခံတွေကိုလောလောဆယ်ဆယ်နဲ့မှတ်သားထားရအောင်ကောင်းကျင်ဆောင်မှုကလေးတွေပါအစီအစဉ်ထားတယ်ဒါကလည်းရှိမှစီစဉ်တာမဟုတ်ပါဘူးလွန်ခဲ့တဲ့သင်္ကန်းနှစ်ဦးဆယ်လောက်ကလေးကစပြီးစီစဉ်ပြီးတော့ဆောင်းနေပါတယ်ဒီတရားကိုဟောပြတာလည်းအချိန်တော်တော်များပါပြီဒီကနေ့ဒီသံဃာလည်းရင်ကဟောလို့ပါဘူး။ဒါကြောင့်ဒီကနာလူတဲ့ပုဂ္ဂိုလ်တွေမှာတော့နာဘူးသမ္မံဆိုတဲ့အတိုင်းသတ်ပြီးဟောတယ်၊သတ်ပြီးနာရတယ်လို့မှတ်ကြပြီတော့ဒီလိုဟောလို့ဓာရီကိုသတ်ပြီးဟောတော့ပဲအသေးအသေးကြီးစောင့်ဟောနေမယ်ဆိုလို့ရှိရင်ဒီတရားကိုမကြားဘူးပြတဲ့လူတွေတင်မှာအလုံးအေးကြီးတဲ့ဒီလိုတရားမျိုးကိုမနာရဘဲဖြစ်နေတော့မှာပေါ့ဒါကြောင့်အရေးကြီးတဲ့ဒီလိုတရားတွေဟာသခါသခါမကြာမကြာဟောနေတဲ့တရားတွေပါပဲဒါကြောင့်ဒီနေ့ဒီဝိပဿနာစီရင်တရားကိုဟောတာပဲပထမကောင်းဆုံးဆံဘုရားဝိပဿနာဉာဏ်ဆိုတာပဲအားရှိရဖြစ်တယ်နီးတဲ့အဲဒီဆံဘုရားကိုသိကြရမယ်ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိရဲ့ဖြစ်တယ်လို့ဆိုဝိပဿနာဆိုတာဘယ်ဟာရှိရဲ့ဖြစ်တယ်ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိရဲ့ဖြစ်တယ်ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိရဲ့ဖြစ်တယ်ဝိပဿနာဉာဏ်ဆိုတာဘယ်လိုအားဖြင့်ရှိရသလဲအဲ့တော့အလုပ်ကြည့်ပြီးတော့ဝိပဿနာဉာဏ်ဖြစ်တယ်လေလို့ဒီမိန်းကောင်ကမေးထားတယ်။ဒီချက်ဟာအနတန်လည်းယူကြည့်ပါရဲ။ဒါကြောင့်လည်းဆိုတော့သမထဘာဝနာအနေနဲ့ရှိတယ်ဆိုတာကသမာဓိဖြစ်အောင်လို့ရှိတာကတစ်မျိုး။ဝိပဿနာဉာဏ်ဖြစ်အောင်လို့ရှိတာကတစ်မျိုး။ဒီလိုနည်းနည်းရှိတယ်။ပထဝီမိကတိုင်း၊သာဘောမိကတိုင်း၊ကေဇောမိကတိုင်းဝါယောလေးကတိုင်းအစရှိတဲ့တိုင်းဆယ်ပါးအာယုံဆယ်မျိုးကိုသိရင်သမာဓိဒါဖြစ်တယ် အဲ့ဒါဝိပဿနာမဟုတ်ဘူးဒီတော့ဥရုမာရကသူကြီးရောင်နေတဲ့သူတွေကောင်ကြီးဒီနည်းကညုံမဲနေတဲ့သူတွေကောင်ကြီးအစရှိတဲ့အာသုဘအယုံဆိုင်ရုပ်ပဲရှိရင်လည်းသမာဓိသာဖြစ်တယ်အဲ့ဒါလည်းဝိပဿနာမဟုတ်ဘူးဒီတော့အနုဒရိဆေသားတွေကဗုဒ္ဓအနုဒတိညာစာအပြိုင်ဇံတော်တွေကိုနှလုံးသွင်းဆင်ခြင်တာဓမ္မအနုဒတိတရားတော်ဤဇံတော်တွေကိုနှလုံးသွင်းဆင်ခြင်တာသံဃာအနုဒတိသံဃာတော်ဤဇံတော်တွေကိုနှလုံးသွင်းဆင်ခြင်တာသီလအနုဒတိမိမိသီလတော်ကိုနှလုံးသွင်းဆင်ခြင်တာသာဃာအနုဒတိမိမိစွန့်ပြေးဒေတာသူရန်ပြုတဲ့ဒါနဇံကိုနှလုံးသွင်းဆင်ခြင်တာဒေဝတာအနုဒတိနာတရဲ့တရားဒီရအစရှိတော့ဒုံနဲ့ဥပမာပြုပြီးတော့ဒီမှာရှိတဲ့တရားဒီရအစရှိတော့ဇုံတွေကိုနှလုံးသွင်းဆင်ခြင်လားဥပဒမအနုဒတိနိဗ္ဗာန်ရဲ့အကြောင်းကိုနှလုံးသွင်းဆင်ခြင်လားမရဏအနုဒတိဒီရင်းတရားဒီရင်းအကြောင်းကိုနှလုံးသွင်းဆင်ခြင်လားဒါတွေဟာသမာဓိဖြစ်တဲ့အလုပ်တွေပဲဝိပဿနာဉာဏ်ဖြစ်တဲ့အလုပ်မဟုတ်ဘူးဒီတော့အရဟတတတိသံဃာငြိမ်းရေးစေတဲ့လက်သေးသွားအကြီးအသားအကျော်အယိုးရုံးရင်းချင်းကြီးအမျိုးစသည်ဖြင့်ကိုယ်ထဲမှာရှိနေတဲ့32မျိုးသောအစိုးစုတွေကိုမနှုံးသွင်းခြင်းကြီးရှိနေတာလဲသမာဓိဖြစ်တဲ့လို့ပဲဒီပါဒနာညာဖြစ်တဲ့လို့မဟုတ်ဘူးပြီးတော့သတ္တဝိနေဆိုရှိရတဲ့ဒါနာပါဏတတိဆိုတာလဲသမာဓိကမ္မထမယ်ဆိုပေမဲ့ဒီအာနာပါနကမ္မထမှာတော့ဝိပဿနာဉာဏ်ဖြစ်အောင်ရှိတဲ့နည်းနဲ့ရှိပါတယ်။ဒါပေမဲ့ဥဒ္ဓိနဲ့ကသမာဓိကမ္မထနဲ့မှာပြထားလို့ဘုန်းကြီးတွေကလည်းသမာဓိကမ္မထလို့အညီပေးလိုက်ရတာပဲ။ဒါကမေတ္တာ၊ကရုဏာ၊မုဒိတာ၊ဥပေက္ခာဆိုတဲ့ဇမားယရကမ္မထ၄ပါးအာယုဘဇာတွေကိုရအောင်အားထုတ်ရတဲ့အာရုဘကမ္မထက၄ပါးဒီကျပါလေသမารိကမ္မထာကြီးပဲဒီကစားတော့တဲ့အစာအာဟာရတွေကိုစက်စုပ်ပဲထင်အောင်သင်ရတာကဘာလို့ပြီလားပညာတဲ့အဲ့ဒါလေသမารိကမ္မထာမယ်ဒီတော့မိမိကိုယ်ထဲမှာရှိနေတဲ့ဓာလေးပါးကိုဆွဲကြပြီးရှိတာကသုဒ္ဓဓာတုဝါယတာကမ္မထာနဲ့ဒါတော့သမารိကမ္မထာဖြစ်တယ်လေလို့ဝိပဿနာရဲ့အခြေခံလဲဖြစ်တဲ့အတွက်ဝိပဿနာနဲ့လည်းဆိုင်ပါတယ်အဲအခုပြောရတာတွေဟာရေတအားဖြင့်အမျိုးပေါင်း50ရှိတယ်သမာဓိကံထာနေပြီလေဒါတွေကဝိပဿနာနဲ့သတ်ဆက်တဲ့အာနာပါနတစိတ်တစ်ပိုင်းနဲ့ဒုဒ္ဓတရားဟောထာမတော်ကဉာဏ်နဲ့ကမ္မထာအာယုန်တွေကိုရှိရင်သမာဓိသာဖြစ်တယ်ဝိပဿနာတော့မဖြစ်ဘူးဝိပဿနာဖြစ်စေခြင်းရင်အဲ့ဒီသမာဓိဆိုပဲသတ်ပြီးရှိမှဝိပဿနာဖြစ်နိုင်တယ်။ဒါကြောင့်ဝိပဿနာဉာဏ်ဖြစ်အောင်ဘယ်လိုတရားတွေကိုသိရသလဲလို့ဒီနည်းလမ်းကိုထုတ်ပြထားတာ။ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိရဖြစ်သနည်းလဲ။ဒီနည်းလမ်းတော့အခုအပြည့်ပေးရမယ်။သေလနိုင်ရာငါးဌာနမှာသာရှိရဖြစ်သည်။အဲ့ဒါကအပြည့်ပဲ။သေလနိုင်တဲ့ဌာန၅ပါးကိုအမှန်တိုင်းသိကြည့်တာဝိပဿနာဉာဏ်ဖြစ်ပါလေတဲ့အတ္တဝါရီရဲ့သာနာမှာရှိနေတဲ့လောကီယုံနာတွေကိုပါဠိလိုသုဒ္ဓရာနဲ့ခန္ဓာလို့ခေါ်တယ်အဲဒါကိုဓမ္မလိုသုဒ္ဓရာနဲ့ခန္ဓာလို့မာရပြန်ဆိုထားကြတယ်သုဒ္ဓရာနာကဆွဲလာနာသာနာကတော့ယုံနာအစီဝေလနိုင်တဲ့ယုံနာစုတရားတွေလို့ဆိုလိုတယ်။အဲဒါတွေကသာမုသာမုပါဒံခေါ်တဲ့ဒနာနဲ့လည်းပါရပြီးဆွေလနိုင်တယ်။ဒိဋ္ဌိပါဒံခေါ်တဲ့ဒိဋ္ဌိနဲ့လည်းပဲဖြစ်မှားပြီးဆွေလနိုင်တယ်။ဒီလိုဒနာနဲ့ဒိဋ္ဌိနဲ့ဆွေလနိုင်တဲ့ဒါနငါးပါးတရားတွေဟာဥပါဒနဲ့ခန္ဓာတွေပဲ။ဒီခန္ဓာငါးပါးတရားတွေကိုအမှန်တိုင်းသိအောင်ရှင်းရတယ်။အဲ့ဒါလေးကမရှိလို့မှန်တိုင်းမသိရင်ယနာနဲ့ဒိဋ္ဌိနဲ့ဆွဲလာနိုင်တယ်။ရှိလို့မှန်တိုင်းသိသွားရင်တော့မဆွဲလာနိုင်ဘူး။မဆွဲလာခြင်းသွားတယ်။ဒါကြောင့်မဆွဲလာနိုင်အောင်မဆွဲလာခြင်းအောင်လို့ အဲ့ဒါတွေကိုအမှန်တိုင်းပြီးလို့ရှိရတယ်။အဲ့ဒါတွေကအမှန်တိုင်းရှိပြီးတော့ဝိပဿနာဉာဏ်ဖြစ်ပါတယ်တဲ့။အဲ့ဒီခန္ဓာ၅ပါးကိုဒီနားလည်းအောင်လို့ဒီဒီရှင်းပြီးတော့ပြောရအောင်မယ်။အဲသူပထမသမုဒ္ဒရာစာဒီပြောရအောင်လို့ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိရဲ့ဖြစ်သည်ဆိုဝိပဿနာဉာဏ်ဆို
တာဘယ်ဟာရှိရဲ့ဖြစ်သည်ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိရဲ့ဖြစ်သည်ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိရဲ့ဖြစ်သည
်အဲ့ဒါကအမင်းပဲအစီအရာတော့သွေလနိုင်ရာငါးဌာနမှန်စွာရှိရဖြစ်သည်ဆို
သွေလနိုင်ရာငါးဌာနမှန်စွာရှိရဖြစ်သည်သွေလနိုင်ရာငါးဌာနမှန်စွာရှိရဖြစ်သည်အဲဒါကအဲဒါကအဲဒါကအဲဒါကအဲဒါကအဲဒါကအဲဒါကအဲဒါကအဲဒါကအဲဒါကအဲဒါကအဲဒါကအဲဒါကအဲဒါကအဲဒါကအဲဒါကအဲဒါကအဲဒါကအဲဒါကအဲဒါကအဲဒါကအဲဒါကအဲ
ဒါကအဲဒါကအဲဒါကအဲဒါကအဲဒါကအဲဒါကအဲဒါကအဲဒါကအဲဒါကအဲဒါကအဲဒါကအဲဒါကအဲဒါကအဲဒါကအဲဒါကအဲဒါကအဲဒါကအဲဒါကအဲဒါကဝိပဿနာဉာဏ်ဆိုတာဘုရားကပြောခဲ့တဲ့သတ္တိုင်းအာယုံကိုရှိလည်းမရှိဘူးအာတုကအာယုံကိုရှိလည်းမရှိဘူးအနုဒတိမေတ္တာစရိယရှိလည်းမရှိဘူးဒါရင်ဘာလို့ရှိရမလဲဆိုရင်သွေလနိုင်တဲ့ခန္ဓာ၅ပါးကိုရှိရမယ်တဲ့သွေလနိုင်တဲ့ခန္ဓာ၅ပါးဆိုတာရုပ်ခန္ဓာဝေဒနာခန္ဓာဉာဏ်ခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဆိုတဲ့ဒီ၅ပါးပဲဒီခန္ဓာ၅ပါးဆိုတဲ့ဒီကတော့ဗမာဒီမှာတရားလိုက်စားတဲ့လူတိုင်းလိုလိုပဲနှုတ်တဲ့နေတာပါအဲဒီခန္ဓာ၅ပါးလေကိုအမှန်တိုင်းသိအောင်ရှင်းရမယ်ဒီလိုရှင်းပြီးအမှန်တိုင်းသိရင်ဝိပဿနာဉာဏ်ပါပဲဒီခန္ဓာ၅ပါးလေကိုအမှန်တိုင်းမသိရင်တော့ဥပါဒဏ်လို့ခေါ်တဲ့ဒနာနဲ့ဒိဋ္ဌိကဆွဲလန်းသွားတယ်။ဒနာကပါရပြီးတော့ဆွဲလန်းတယ်။ဒိဋ္ဌိကထင်မှားပြီးတော့ဆွဲလန်းတယ်။အဲဒီဥပါဒဏ်နဲ့ခန္ဓာတွေကဘယ်ဟာတွေလဲဆိုရင်အခုလူတွေအများကြီးတွေ့နေကြရတဲ့တရားတွေပါပဲ။တခြားသွားပြီးတော့ဆက်ကဲဆဲရဲစားယူရမယ့်တရားတွေမဟုတ်ပါဘူး။ပုဂ္ဂိုလ်တွေမှာသင်္ကြန်တွေ့နေရတာတွေပါပဲ။ဒါလိုလဲဆိုရင်ဉာဏ်တဲ့ခါမှာဉာဏ်ကသင်္ကြန်တွေ့ရတယ်။ကြားတဲ့ခါမှာကြားရတာတွေ့ရတယ်။အနားနာတဲ့ခါမှာနားရတာတွေ့ရတယ်။အရာသာကိုစားပြီးတဲ့ခါမှာအဲဒီပြီးရတာတွေ့ရတယ်။ဒီပါးပြီးတဲ့ခါမှာဒုတိယကတွေ့ရတယ်။ဒီကုသင်္ကကြံပြီးနေတဲ့ခါမှာကြံပြီးရတာတွေ့ရတယ်။လက်ခြေကိုကိုယ်လိုက်ရင်ဆန်းလိုက်ရင်လှူကြလိုက်ရင်အဲဒီကိုယ်ရဆိုင်ရလို့ကြားရတာဒီခန္ဓာ၅ပါးကိုတွေ့ရတယ်။ခန္ဓာ၅ပါးသဘောတရားမှာမတိတာတော့ပဲလူပါတယ်။အဲဒါကလည်းသိရမရှိတဲ့အတွက်အမှန်တည်းမရှိပဲရှိနေတာပါပဲ။မရှိလို့မသိကြတဲ့အတွက်အဲ့ဒါတွေကိုသဏ္ဍာန်နဲ့ဒိဋ္ဌိနဲ့တွဲလာပြီးနေကြတာပဲ။ကဲအခုလက်ရှိကြည့်တာလေးအစားပြီးပုံစံထုတ်ပြောမယ်။ကြည့်တဲ့အခါဘာလို့ဖြစ်သလဲ။ဝိမေလို့ကျန်တဲ့စိတ်လေးကစပြီးဖြစ်လာတယ်။ပြီးတော့မှကြည့်တဲ့ရုပ်ကလေးတွေအကြည့်ချင်းကြည့်ချင်းဖြစ်လာတယ်။ဒီလိုဖြစ်လာရမှဝိမေကျန်တဲ့စိတ်ကလေးတွေဘာလို့ပါသလဲဆိုရင်နာမ်ခန္ဓာ၄ပါးပါတယ်။ဘာလို့ငါတော့ဝိမေလို့ကျန်ပြီးတဲ့စိတ်ကဝိညာဉ်နဲ့ခန္ဓာတဲ့။ဒီမှာကြံပြီးတွေ့ရမှာဝါမျက်ဝါသားနဲ့တွေ့တာလည်းရှိရဲ့ဒီနှလုံးမသာဖြစ်ပြီးတွေ့တာလည်းရှိရဲ့စိတ်နဲ့ရှင်နေရိုးရိုးရိုးအနေထားနဲ့တွေ့တာလည်းရှိရဲ့ဒီလိုသုံးမျိုးရှိပါတယ်ဒီသုံးမျိုးထဲမှာဝါမျက်ဝါသားနဲ့တွေ့ရင်အဲဒီဝန္တာတော်ကိုသောမနာကုရဏလို့ခေါ်တယ်ဒီနှက်ခန္ဓာပဲဒီနှလုံးမသာဖြစ်ပြီးစိတ်ဆိုးစိတ်ပြည့်ပြီးတွေ့ရင်အဲဒီစိတ်လုံးနာတာကောဒေါမနတာဝေဒနာလို့ဆိုရဲဝေဒနာခန္ဓာပဲမကျူးမညှိုးရိုးရိုးစိတ်နေထားနဲ့ဆိုရင်အဲဒီရိုးရိုးစိတ်နေထားကိုဥပ္ပခာဝေဒနာလို့ဆိုရဲဝေဒနာခန္ဓာပဲဒါကြောင့် ကျင်းနေလို့ကြံရမှာဝေဒနာခန္ဓာလည်းပါတယ်။ပြီးတော့ကျင်းနေလို့မှတ်သားတဲ့ပညာလည်းပါတယ်။အဲ့ဒါကပညာခန္ဓာပဲ။ပြီးတော့ဒီလိုရာစိတ်ဆက်တိုက်တွန်းပေးတဲ့ငြုံလေးလည်းပါတယ်။ဒီကတော့ဝေလိုက်ဝေလိုက်လို့မစိုးတယ်လို့ဆိုပြီးတခဲလို့စိတ်ထဲကနေဒီတိုက်တွန်းနေတဲ့သဘောပါပဲ။အဲ့ဒီလိုစိတ်ထဲကတိုက်တွန်းနေတဲ့သဘောလေးဟာသင်္ခါရခန္ဓာပဲ။ဒါကြောင့်ဒုက္ခကြံတဲ့သဘောတရားလေးထဲမှာဝေဒနာလည်းပါတယ်၊ဉာဏ်လည်းပါတယ်၊သင်္ခါရလည်းပါတယ်၊ဝိညာဉ်လည်းပါတယ်၊သံခါရ၄ပါးလုံးပါတယ်။ဒီလိုဆိုရင်လုံချားမှုထဲမှာတော့ဒုတိယကြီးပဲ။ဒီကတော့ရုပ်ခန္ဓာတက်တက်ပါပဲ။အဲဒီတော့ဝိညာဉ်နာနဲ့တွေ့တာဒီမျိုးစုပေါင်းလိုက်ရင်ခန္ဓာ၅ပါးပဲ။ဒါကြောင့်လက်ကလေးတစ်ခုထဲမှာခန္ဓာ၅ပါးပါနေတယ်ရွေးရွေးလိုက်ရင်ခန္ဓာ၅ပါးပဲ။နောက်ကြည့်ရွေးလိုက်ရင်လည်းခန္ဓာ၅ပါးပဲ။ဒီတိုင်းဒီတိုင်းခန္ဓာ၅ပါးလေးကြီးအဆင်းပြေဖြစ်နေတယ်။အဲဒါလို့မမကံကမရှိဘူးလို့မမကံကမရှိဘူးဆိုရင်ဘယ်လိုထင်သွားကြလဲဆိုတော့အဲဒါကိုဘုန်းကြီးတို့ကတောင်းပြပြနေကြမလို့ပါဘူး။လက်ကိုကြည့်နေကြတဲ့ပုဂ္ဂိုလ်တွေကသူကပဲစဉ်းစားပြီးသိနိုင်ပါရဲ့။ဘယ်လိုထင်ပါသလဲဆိုတော့ကိုယ်ငယ်ကြံတာလဲငါပဲလက်ကိုကိုယ်လိုက်တာလဲငါပဲလို့ဒီလိုထင်နေကြတယ်မဟုတ်လားအဲလူတိုင်းလူတိုင်းပဲဒီလိုထင်နေကြပါပဲကလေးလူဆိုမိကြီးကဒီတိုင်းပြောပါလိမ့်မယ်သာမန်တဲ့လူကြီးတွေဆိုမိကြီးရင်လဲဒီတိုင်းပြောမှာပဲဘာသာတဲ့ပုဂ္ဂိုလ်မိကြီးရင်လဲဒီလိုသိထင်ကိုပြောရင်တော့ဒီတိုင်းပြောမှာပဲသို့သော်လည်းဒီကတော့သာတတာနဲ့စာနဲ့ကိုက်ညောင်လို့ယူတရားနာများတွေပဲလို့ဒီလိုလည်းပြောရင်ပြောမယ်။အဲ့ဒါကတော့ဉာဏ်နဲ့ထင်တာမဟုတ်ပါဘူး။လူကိုယ်တိုင်သိတာမဟုတ်ပါဘူး။ဒါပြီးဉာဏ်နာနဲ့ကပါတဲ့အတိုင်းစာနဲ့သိနေကိုက်ညောင်လို့ဉာဏ်ဆပြီးပြောတာပဲဖြစ်မယ်။လက်ရှိကိုဒီတိုင်းစာ၌သူ့စိတ်ထဲမှာတကယ်ထင်နေတာကတော့ဝိမေသမေကျန်တာလည်းငါပဲ။ဝိရသနာလည်းငါပဲ။သူကြားလို့ကြံတာလည်းငါပဲသူကြားတာလည်းငါပဲလို့ဒီလိုပဲထင်မှနေပါတယ်ဒီမှာရှိရလည်းရှိနေတယ်အခုလည်းရှိနေတယ်နာမည်ပြုမယ်အကျဉ်းထားလည်းရှိနေတယ်လို့ဒီလိုပဲထင်နေပါတယ်အဲ့ဒါကိုအိစ္ဆပညာလို့ခေါ်တယ်ဒီမှာကြားတဲ့စိတ်ကလေးကအခုမှဖြစ်လာနေတယ်လို့ဒီလိုကတော့ဒီလိုပုဂ္ဂိုလ်တွေဟာမထင်ရမသိကြပါဘူးဒီကလေးဟာဒီလိုရှိနေတယ်ဒီငါရှိနေတဲ့ငါပဲသူမယ်လို့အဖြစ်ကြံတယ်လို့ဒီလိုထင်မှနေကြပါတယ်အဲဒီကြံတဲ့ငါအခုလည်းရှိနေတယ်နောက်လည်းရှိနေမှာပဲလို့ဒီလိုလည်းထင်နေကြပါတယ်လက်တို့ရှိလို့ဝေးလိုက်ဝေးလိုက်ကြတော့လဲဒီငါရှိနေတဲ့လက်ချေဒီငါရှိနေတဲ့ငါကပဲရှိသွားတယ်လို့ဒီလိုထင်ကြမယ်ရှိပြီးတဲ့နောက်လဲဒီလက်ဒီစီဟာအစင်မပြတ်ရှိနေတယ်ဒီလိုပဲထင်တယ်ကြောက်ကြတယ်လို့တော့မထင်ပါဘူးအဲ့ဒါလည်းနိစ္စပညာပဲအဲ့ဒါဟာမမြဲတဲ့တရားကိုမြဲတယ်လို့ဆွဲလာတာပဲပုဂ္ဂိုလ်တရားငါးပါးမဟုတ်တဲ့သဘောတရားကိုငါးပါးတရားကောင်းနေနဲ့ဆွဲလာတာပဲဒီထဲမှာသူ့သဘောကြကျွေးလျက်ဆန်းလျက်ရတဲ့အတွက်အဲ့ဒီကျွေးလျက်ဆန်းလျက်ရတာလိုပဲကောင်းငယ်လို့လည်းထင်သွားရသေးတယ်ဥပမာညောင်းနေရတာလက်ကလေးကိုချိန်လိုက်ပြင်လိုက်ရတော့ရှိရင်အညောင်းကြီးကြီးနေတာတိုင်းသာဖြစ်သွားတယ်အဲ့ဒါကိုကောင်းငယ်လို့လည်းထင်လိုက်သေးတယ်အဲ့ဒါဟာသမ်းလာလို့ထင်တာပါပဲကြာကြီးတွေတို့အကျော်ရမ်းကြတဲ့လူတို့ဒီလိုလူတွေဟာကျွေးလိုက်ဆန်းလိုက်လို့ပြီးတော့ဆန်းနေတဲ့အခါမှာစိတ်ကောင်းတယ်လို့ထင်နေတယ်ဘဝကိုသိတာရပြီသဘောကျနေတယ်အချင်းချင်းစကားပြောကြတဲ့အခါများမှာလဲအချို့ကလက်တွေငောင်းတွေကိုလှုပ်ပြီးအာရဝဏနဲ့ပြောနေတာတွေသိရပါတယ်အဲဒီလိုပြောနေတဲ့လူကအဲဒီလိုလှုပ်ရှားပြီးပြောနေကြတာကိုပဲသာယာနေတယ်သဘောကျနေတယ်ဒါတွေလည်းချမ်းသာလို့ထင်နေကြတယ်ပါပဲပြီးတော့ဘုလိုရှင်ရဲ့လူကလေးကိုလှုပ်လို့ရလို့ဉာဏ်အောင်မြင်သွားရင်အဲ့ဒါကိုကောင်းတယ်ချမ်းသာတယ်လို့ထင်နေတယ် အဲ့ဒါအာတမနဲ့တရားပြီးတော့ဆွေးနွေးနေတာတဲ့။မြဲတဲ့တရားကိုမြဲတဲ့အနေနဲ့လည်းတရားရယ်။သမ္မာမဟုတ်တာကိုသမ္မာအနေ။ကောင်းတဲ့အနေနဲ့လည်းတရားရယ်။ပုဂ္ဂတတ္တဝါမဟုတ်တဲ့ယုံနာစုကိုပုဂ္ဂတတ္တဝါအနေနဲ့လည်းတရားနေတယ်။အဲဒီလိုတရားပြီးတော့လည်းဆွေးနွေးနေတယ်။ဘာကောင်းတရားကောင်းအနေနဲ့ရှင်မပြီးတော့လည်းဆွေးနွေးနေတယ်။ဒါကြောင့်လက်ချေကို900လို့ကြားရမှာဝေးမယ်လို့ကျန်တာလဲဥပါဒณะခန္ဓာပဲဝေးလိုက်တာလဲဥပါဒณะခန္ဓာပဲသမ်းမယ်လို့ကျန်တာလဲဥပါဒณะခန္ဓာပဲသမ်းတာလဲဥပါဒณะခန္ဓာပဲလှုပ်ရှားမယ်လို့ကျန်တာလဲဥပါဒณะခန္ဓာပဲလှုပ်ရှားတာလည်းဥပါဒณะခန္ဓာတွေပဲဝိပါဒနာရှိရမှာဥပါဒณะခန္ဓာဆိုတာဓာမျိုးတွေကိုပြောတာပဲဘယ်သူညီညာကြရစပြီးမှလဲအစုံလုံးဒီနည်းကြီးတာပဲမြင်တဲ့အခါမှာမြင်မှုဒီယာဌာနမျက်စိဆိုတာလည်းထင်ကြတယ်မြင်ရတဲ့အဆုံးဆိုတာလည်းထင်ကြတယ်ဒီလိုမျိုးကတော့သိတရားပဲဘယ်တော့ကဘာမှမကြည့်တတ်ဘူးဒါပေမဲ့မြင်လိုက်မှမရှိဘူးရင်ဘုရားဆိုလည်းဆွဲလန်းသွားတာပဲမျက်စိနဲ့တကားဒီလိုလုံးကိုမြဲတဲ့အနေခံလာတဲ့အနေသုခတ္တဝအနေနဲ့ဒီမှာဆွဲလန်းသွားတယ်မြင်ရတဲ့အစင်းနဲ့တကားအတေဝိကြီးတစ်ခုလုံးကိုလည်းမြဲတဲ့အနေလှပါတင်တဲ့အနေကောင်းနေထမ်းတာတဲ့အနေသုဘုဒ္ဓတော်အနေနဲ့ဒီနေ့ဆုံးလာသွားတယ်။ဒါကြောင့်အဲဒီမျက်စိရောက်တဲ့အစင်းရောက်ဆိုဥပါဒနဲ့ခန္ဓာလို့ခေါ်တယ်။ပြီးတော့အဲဒီမြင်တဲ့အခါမှာမြင်တယ်ဆိုတာကလည်းသင်ကြတယ်။အဲဒါကတော့နာမ်ခန္ဓာလေးပါအပေါင်းပဲ။မြင်ပြီးရောက်တဲ့စိတ်ကလေးကဒီနေ့ခန္ဓာခေါ်တယ်။မြင်လို့ကောင်းတာမကောင်းတာကဝေဒနာခန္ဓာခေါ်တယ်။မြင်ရတဲ့အာရုံကိုမှတ်လိုက်တာကဉာဏ်ရဲ့ခန္ဓာခေါ်တယ်။မြင်အောင်လို့သူးတဲ့နှုတ်ဝင်တာကမေထာရဲ့ခန္ဓာခေါ်တယ်။အဲဒါနာမ်ခန္ဓာလေးပါပဲ။မြင်လို့မရှိဘူးရင်အဲဒီမြင်တာကိုအရင်ကလည်းရှိနေတယ်၊အခုလည်းရှိနေတယ်လို့မြင်တဲ့အနေနဲ့သင်မှဆွဲလန်းသွားတယ်။ဘာမှမလေးတွေကိုမြင်ရတဲ့အခါမှာမြင်ရတာကောင်းတယ်လို့ဒီလိုလဲထင်မှတ်သွားတယ်ဒီလိုထင်မှတ်တဲ့အတွက်မြင်ကောင်းလို့ဆိုမြင်အောင်လို့သူဆန်းဆန်းတွေအတိုင်းမျိုးကိုလိုက်ပြီးတော့ဤသိနေကြတာဝယ်တယ်ဒီကျင်တွေကိုမြင်ကြအောင်ခံပြီးအရေးအတွက်ဟာကိုယ်ပင်ကန်းခံပြီးတော့သွားကြည့်နေကြတာဟာကောင်းတယ်ထင်လို့လုပ်နေကြတာပါပဲကောင်းတယ်ထင်ရင်တော့ဒီလိုစိတ်ကိုလူကန်းခံပြီးဘယ်သူမှကြောက်ကြည့်မှမဟုတ်ပါဘူးဒါကြောင့်ဒီမြရတာခံစားမြရတာကိုငါပဲငါကောင်းနေတာပဲလို့ရှင်းမှနေတာဗနာရိတိနဲ့ဆွဲလာနေတာတဲ့ဒီလိုဆွဲလာနေတဲ့အတွက်ဉာဏ်ကြီးမှာသင်ရှားတဲ့ယုံနာတရားတွေဥပါဒနဲ့ခန္ဓာလေးခေါ်ရတယ်အဲဒီဉာဏ်မှာဆွဲလာနေလို့ပဲယာယာနာယာစာယာဒိဋ္ဌိယာကြံပြရတယ်မှာလဲအကုန်လုံးကြီးလူပဲဆွဲလာနေတယ်ဒီကုသလကြံပြနေတဲ့အစိတ်ကလေးကိုတော့နာမ်ကတော့အင်းနဲ့သာပြီးတော့တောင်းဆွဲလန်းတတ်သေးတယ်။ဒါကြောင့်ဆွဲလန်းနိုင်ရငါးခန္ဓာဆိုတဲ့ဆောင်မှုရဆွဲလန်းနိုင်တဲ့ခန္ဓာ၅ပါးဥပါဒနဲ့ခန္ဓာ၅ပါးဆိုတာတခြားကမဟုတ်ဘူး။ပုဂ္ဂိုလ်တွေကမြင်တိုင်းကြားတိုင်းတွေ့တိုင်းဒီတိုင်းဒွါး၆ပါးမှသင်ပြနေတဲ့သဘောတရားတွေပဲ။အဲဒီသင်ပြနေတာတွေဟာဥပါဒနဲ့ခန္ဓာတွေပဲ။အဲဒီဥပါဒနဲ့ခန္ဓာတွေကိုအမှန်တိုင်းသိအောင်ကြည့်ရမယ်။မှန်တိုင်းရှိလို့မှန်တိုင်းသိတာဟာဝိပဿနာဉာဏ်ပါပဲ။ဒါကြောင့်ဆောင်းတော့မှဝိပဿနာဉာဏ်ဆိုတာတရားရှိရဲ့ဖြစ်တယ်နီ။ဆွေးနွေးနိုင်ရာငါးခန္ဓာမှန်စွာရှိရဲ့ဖြစ်တယ်နီလို့ဆိုထားတာ။အဲဒီဆောင်းမှုလေးတွေကိုတောက်ပြီးကြည့်ရအောင်။ဝိပဿနာဉာဏ်ဆိုတာတရားရှိရဲ့ဖြစ်တယ်နီ။
ဘာသာကျောင်းသာဘယ်ဟာရှိတယ်ဒီ
ကိစ္စကြီးဘာသာကျောင်းသာဘယ်ဟာရှိတယ်ဒီကိစ္စကြီးကျောင်းနိုင်ရာငါးခန္ဓာမှန်စွာရှိရဲ့
ဖြစ်တယ်ဘယ်ဟာရှိတယ်ဒီကိစ္စကြီးကျောင်းနိုင်ရာငါးခန္ဓာမှန်စွာရှိရဲ့ဖြစ်တယ်
ဘုရားရှင်ရာသာသနာ့ဘုရားရှင်ရာသာသနာ့ဘုရားရှင်
ဝိပဿနာဆိုတာဘယ်တရားကိုရှိရမလဲ။ဆွဲလန်းနိုင်တဲ့ဥပါဒနာခန္ဓာ၅ပါးကိုရှိရတယ်ဆိုတော့ဒီသမုဒ္ဒေဟာသုစိတ်ကြီးနဲ့ကိုရင်းညာကိုရေးထားတာမဟုတ်ဘူး။မာလိတရားတွေကအတူဆုံးပြီးရေးထားတာ။တရားစာဆိုတာမိညာမျိုးထောက်ထားရှိမှရေးရတယ်။ငါဆိုပြောဟောထားတဲ့ပါဠိဖြစ်စေညာနာမထေရကြီးတွေဟောထားတဲ့ပါဠိဖြစ်စေသာသနာဖြစ်စေလေလောခိုင်းအောင်နဲ့ကျမ်းစာတာရကရှိရတယ်။အဲဒီလိုတာရကတွေဆိုမိညာပြုပြီးရေးရတယ်။ဘုရားဟောရင်လည်းဒီလိုကျမ်းစာတွေကိုမြည်ပြီးဟောရတယ်။ညာချင်းညာတို့ရင်လည်းဒီလိုကျမ်းစာတွေမြည်ပြီးတော့ကျင့်ရတယ်။ဒါဆိုဘုရားဟောထားတဲ့ဝေဒနာတော်တွေဟာယသမဆရာတို့ရဲ့ညီညွတ်နဲ့တူလို့သုတ္တလို့ခေါ်ပါတယ်။ဒီပုံမှာတော့ယသမဆရာများရှင်လုံးများကိုอยู่တော့မယ်ဆက်စိတ်တော့မယ်ဆိုရင်ကျူးကျူးစွာမြင်းချရတယ်မြင်းချပဲမြမရမ်းပြီးတော့ထိုးလိုက်ဆက်စိတ်လိုက်လို့ရှိရင်မလိုရလိုက်ရောက်သွားတတ်တယ်လိုတဲ့အချိန်တည်းတားတယ်လည်းပြည့်စည်သွားတတ်တယ်ဆံကငါမသွားနိုင်ဘူးဒါရောက်မြင်းလေးချပြီးတော့မှအဲဒီမြန်းလေးတိုင်းဆုံးရဆက်စိတ်ရတယ်ကြည့်ညားတယ်အဲဒါလိုပါပဲညစွာပြသာသနာတော်မှာလည်းဒီမှာသမာဓိပညာဆိုတဲ့သိက္ခာသုံးပါးကျင့်တရားတွေကိုသိမြင်တဲ့သူတော်ကောင်းတွေမြတ်စွာဘုရားဣတိသားတွေဟာမြတ်စွာဘုရားဟောထားတဲ့တရားတော်ကိုမြင်ရမလို့သဘောထားပြီးတော့ကျင့်ရတယ်။မြတ်စွာဘုရားကတရားမြင်ကြောင်းတရားသိကံတွေကိုစထားပါတယ်။လီလာကိုပဲလို့ကျင့်ရမယ်။သမာဓိကိုပဲလို့ပွားစီရမယ်။ဉာဏ်ကိုပဲလို့ဖြစ်စီရမယ်လို့မြတ်စွာဘုရားဟောကြားထားပါတယ်။အဲ့ဒါတွေဟာတရားသိမြင်နေပါပဲ။အဲဒီတရားမြင်ကြောင်းစည်းကမ်းနိမ့်မြင်များအတိုင်းရှင်းရတယ်တရားစာတွေတရားကျမ်းဂန်တွေရေးရင်လည်းအဲဒီစည်းမြင်တိုင်းရေးရတယ်တရားဟောရင်လည်းအဲဒီစည်းမြင်တိုင်းနဲ့ဟောရတယ်ကိုယ်စီကြီးစီတိုင်းတရားတွေကိုလျှောက်ပြီးရေးရတာဟောရတာမဟုတ်ဘူးတချို့ကတော့တရားကျမ်းဂန်ရဲ့လို့မရှိပေမဲ့လူထင်တဲ့အတိုင်းသူတွေတဲ့အတိုင်းလျှောက်ပြီးတော့ဒီလိုဟောရတာပါပဲ။ဒီရင်ဟောရုံနဲ့တော့မကြသေးဘူး။သာသီကျမ်းဂန်တွေ၊သာရပုဂ္ဂိုလ်တွေတောင်မှသုစ္စာပုစ္ဆလိုက်ကြသေးတယ်။အဲ့ဒါမျိုးတွေကတော့သာကြည့်တဲ့ပုဂ္ဂိုလ်၊တရားနာတဲ့ပုဂ္ဂိုလ်တွေကသင်္ခါရှင်ရင်တော့လိုပါတယ်။တရားဆိုတာအစည်းကမ်းရှိရတယ်။တရားဟောဒေသနာမှမလို့ရှိရဘူး။ရှင်းလင်းလေးနားလဲအောင်စိတ်ကလာအောင်ဟောရတော့တာကျမ်းတွေပြီးဟောရတယ်။အနည်းလေးတွေဆိုတော့မပြောင်းလဲရဘူး။ဘုရားဒေနာတော်တိုင်းနဲ့ဖြစ်ဖြစ်ရတယ်။ဒါကြောင့်ဒီသေးတာတဲ့ဆောင်းတို့ရဆွေးလာနေတဲ့ဥပါဒနဲ့ခန္ဓာ၅ပါးကိုရှိရတယ်ဆိုတဲ့အနည်းလေးတွေဟာဘယ်လိုရသလဲလို့ဆိုရင်မြတ်စွာဘုရားဟောထားတဲ့ခန္ဓာ၅ပါးဆိုင်ရာဝေဒနာတော်တွေကရပါတယ်။ဒီသုံးနှုန်းတော့ကိုအကျဉ်းချုပ်ထုတ်ပြအောင်မယ်။ရူပံဒိဋ္ဌဝေအနိစ္စံညာတော်ရုပ်ဒီနမေရာနေသံတန်ဒုက္ခံမမြဲသောတရားဤဆင်းရဲပေသည်ယံဒုက္ခံတရဏတာဆင်းရဲတရားဤအတ္တကောင်မဟုတ်ရာနာတာတံမိတံမမနေသောဟမတမိနမေသောအတ္တတိဧဝမေတံယထာဘူတံသမပညာယတထပံယံချင်းတရားဤအနာတအတ္တကောင်မဟုတ်တန်ဒုအတ္တကောင်မဟုတ်သောသဘောတရားကိုနာဧတံမမဤဒီကငါဥစ္စာမဟုတ်ငါဥစ္စာဤအဖြင့်ဒါယပင်တိုက်ထိုက်တော်တရားမဟုတ်နာဧသောဟံအတ္တမိဤဒီကငါမဟုတ်ငါဥမမာနဆံသွားရိုက်တော်တရားမဟုတ်နာမေဧသောအတ္တဤဒီကငါဤအတ္တမဟုတ်အတ္တကောငါကောဤအဖြင့်ဆင်မလိုက်တော်တရားမဟုတ်ဤဒီဤသောနေတံဤမမြဲစီရဲ့အတ္တကောမဟုတ်သောယုတ်တော်ကိုသမဗညာယမင်္ဂသာတိသောဝိပဿနာပညာမေပညာဖြင့်ယထာဘုဒ္ဓဟုတ်တိုင်းမှာစွာသတ္ထဗံသိမြင်အဤအဲဒီအနိစ္စဒုက္ခအနတ္တနည်းတဲ့ယုတ်တရားကိုမမြဲတဲ့နေရာချင်းသိအောင်ရောက်ွယ်ဆောင်တဲ့ရှင်ရဲ့နေရာချင်းသိအောင်အတ္တဝင်္ဂရမဟုတ်တဲ့သဘောတရားနဲ့နေရာချင်းသိအောင်ရှိရမယ်အခုထုတ်ပြခဲ့တဲ့ပါဠိကတော့ယုတ်ကိုရှိဖို့ညွှန်ပြတဲ့ဒေသနာပါဠိသေတ္တဝိုင်းနဲ့ ဟောဒီဝရဏပညာသင်္ခါရဝิญญေလောကိုရှိဖို့အတွက်လဲဝရဏအနိစ္စပညာအနိစ္စသတိဖြင့်ဒီလိုပဲညွှန်ပြထားပါရဲ့ဒီလိုဝရဏပညာသင်္ခါရဝิญญေဆိုတဲ့ခန္ဓာ၅ပါးကိုအခုညွှန်ပြခဲ့တဲ့အတိုင်းအနိစ္စဒုက္ခအနတ္တသဘောမျှပဲလို့သိမြင်ဘယ်အကျိုးရှိပါသလဲလို့ဆိုတော့ဧဝံပါဒံဘိက္ခဝေသုတဝါရိယပါဝကောရူပသမိန်တိမိဗ္ဗေနတိဝေဒနာယပိနိဗ္ဗေနတိစသည်ဖြင့်ဟောတော်မူပါလေ။ဒါနငါးပါးကိုအဲဒီလိုအနိစ္စဒုက္ခအနတ္တပဲလို့သိမြင်တဲ့ပုဂ္ဂိုလ်ဟာရုပ်ပေါ်မှာလည်းနီးနေသွားတော့တာပဲ။ဝေဒနာ၊သင်ညာ၊သင်္ခါရ၊ဝိညာဉ်လေးပေါ်မှာလည်းနီးနေသွားတော့တာပဲတဲ့။မိဂိဏဟူတဲ့စသည်နီးနေတော့အဲဒီခန္ဓာလေးပေါ်မှာစမ်းနေခြင်းပါပဲ။ဒါနဲ့တွေ့ရမှုခြင်းနဲ့အရိယာမဲ့ကိုရောက်သွားတယ်လို့ဆိုလိုတယ်။ဝိသရာဝိမုစတိဒါနဲ့ခြင်းနဲ့အရိယာမဲ့ကိုရောက်သွားရင်ခိရတာမှလုံးမြောက်တဲ့ကိုလေးပါးကိုလည်းရောက်သွားတော့တာပဲတဲ့။ဝိမုဒသမေဝိမုဒာမိတိညာနာဟောတိဝိမုဒသမေလုံးမြောက်သွားပြီရှိတော်ဝိမုဒာဤတိငါဤစိတ်လုံးမြောက်သွားပြီဟုညာနာပြန်လဲရေစင်းနေတာပြည့်စုံခဏညာနေဟောဒီဖြစ်ပေါ်လာ၏။လုံးမြောက်သွားရင်လုံးမြောက်သွားမှအလိုလိုပဲစင်မြင်ပြီးပြီးသွားပါလေ။အထူးအားဖြင့်ဆိုရင်တော့ညာနာဖြစ်ပြီးသိလတာငြိမ့်သွားရင်သိလတာငြိမ့်သွားတာကိုကိုယ်တိုင်မဲပြီးသွားပါလေ။သူပြောကြတာတွေဟာမြတ်စွာဘုရားဟောထားတဲ့ယရနိစ္စသေဒနာတော်ကတရားတွေပဲ။ဒီလိုသုတ်တွေဟာအများကြီးလည်းရှိပါလေ။သနာဝေဒတန်ရတရားလုံးမှာဒီလိုမျိုးတွေကြီးပဲဟောထားပါတယ်။အဲဒီသုံးတွေတဲကဒီနေရာမှာအထူးမှဖွယ်ကောင်းတဲ့သီလဝန္တသုံးနဲ့သုတဝန္တသုံးဆိုတာရှိတယ်။အဲဒီနှစ်သုတ်ဟာအရှင်မဟာကုသိကရမေလို့အရှင်သာရိပုတ္တရာမထေရ်မြတ်ကရှင်းရှင်းဟောကြားထားတဲ့သုတ်တွေပဲ။လူလူလေးနဲ့အလွန်ရှင်းအလွန်ကောင်းတဲ့သုတ်တွေပါပဲ။အဲဒီမှာအရှင်မဟာသုတိရမထေရ်ကဒီလိုစပြီးတော့မေးပါတယ်။သီလဝတ္တဟူသောပါရိဗုဒ္ဓဒိဋ္ဌုနာအတ္တမေဓမ္မာယောနိသောမနတိကာတပါတဲ့။အာဟုသောပါရိဗုဒ္ဓငါရှင်သာရိပုတ္တရာသီလဝတ္တပိဋကနေပြည့်စုံသောဒိဋ္ဌုနာယဟံဤအတ္တမေဓမ္မာပဲတရားတော်ကိုယောနိသောညီမလာမှာအပြင်မနတိကာတပါနှလုံးသွင်းအားရှိရပါကုန်သည်။သီလကိုအောက်ကြည့်ခြင်းသုံးလို့သီလပြည့်စုံစင်ကြဲနေပြီဆိုရင်အဲဒီလိုသီလပြည့်စုံစင်ကြဲနေတဲ့ပုဂ္ဂိုလ်ဟာဘယ်တရားကိုရှိရပါသလဲအဲဒီအမေထဲမှာသီလဝတ္တသီလနဲ့ပြည့်စုံရင်ဆိုတဲ့သုံးပုဂ္ဂလပါတာကိုသိပြပါမယ်မေဘုံနိဗ္ဗာန်ရောက်အောင်တရားအားထုတ်မယ်ဆိုရင်အောက်ထက်ဆုံးဖြစ်တဲ့သီလကိုတော့စင်ကြဲအောင်ထုတ်တင်ရတယ်သီလလောက်မှမပြည့်စုံရင်ဓမ္မရိညာဆိုတဲ့အထက်တရားလူတွေကိုမရနိုင်ဘူးဒါကြောင့်ဒီလားနဲ့ပြည့်စုံနေတဲ့သူဟာမဂ်ဖို့နိဗ္ဗာန်ကိုရောက်အောင်ဘယ်တရားကိုရှိရပါသလဲလို့ဒီမှာကုသိရမထေရ်မြတ်ကမေးပါတယ်ဒီတော့အရှင်သာရိပုတ္တရာထေရ်မြတ်ကဒါလို့ရှင်းပြပါတယ်ဒီလားဝတ္တဟူသောကုသိကဘိက္ခုနာမြစုပါရဏေခန္ဓာနိစ္စတောဒုက္ခတောရောဂတောသန္တောသန္လာတော်အဂါတော်အာဘာရတော်ပရတော်ပါလောကတော်ပုံညတော်အနတ္တတော်ယောနိတော်မရတိကတပါတဲ့အာဘဲကုသိကငါစင်ကုသိကသီလဝတ္တသီလနဲ့ပြည့်စုံသောဒိဋ္ဌိနာယဟံဒီသင်္စဥပါရဏေခန္ဓာ၅ပါးသောဥပါရဏေခန္ဓာတို့ကိုဝါဒနာဒိဋ္ဌိဖြင့်ဆွဲလာနိုင်သောခန္ဓာ၅ပါးတို့ကိုယောနိတော်နိမလမအားဖြင့်နန္ဒတိကာတာပါနှလုံးသွင်းအားရှိပါကုန်၏။အန္တရာယ်ဝဆင်းမှလွံ့မြောက်ခြင်းတဲ့ပုဂ္ဂိုလ်မေဘုံနေတော်ရည်ခြင်းတဲ့ပုဂ္ဂိုလ်ဟာသီလနဲ့ပြည့်စုံလို့ရှိရင်ဒနာရိတိနဲ့ဝေလန်နိုင်တဲ့ခန္ဓာ၅ပါးဥပါဒနဲ့ခန္ဓာ၅ပါးတရားကိုရှိရမယ်။ဒါကြောင့်ဒီပတိမြတ်ကြီးနှစ်ပါးတို့ရဲ့အမေးဖြေကိုယူပြီးတော့ဝိပဿနာဉာဏ်ဆိုတာပဲအရှိရဖြစ်သည်ဆွေလာနိုင်ရာငါးဌာနမှန်စွာအရှိရဖြစ်သည်လို့သံဃာကဆိုထားတာဒီသံဃာထဲမှာဆွေလာနိုင်ရာငါးဌာနလို့ဆိုတာဥပါဒနဲ့ဌာန၅ပါးပဲဒီဥပါဒနဲ့ဌာန၅ပါးကိုရှုတဲ့အခါမှာဘယ်လိုရှုရမှာလဲဆိုရင် မနိစ္စတော်မမြဲဟုဒုက္ခတော်ဆင်းရဲဟုအနတတော်အတ္တတော်မဟုယောနိသောနိမလမအားဖြင့်မနိတိခါတာဘာနှလုံးသွင်းအားရှိတော်ကုန်၏အနိစ္စမမြဲဘူးလို့လည်းရှိရမယ်ဒုက္ခဆင်းရဲလို့လည်းရှိရမယ်အနတ္တအတ္တတော်မဟုတဲ့သဘောတရားဖြစ်ရဲလို့လည်းရှိရမယ်တဲ့ဒီတော့အနိစ္စတော်ကအနတ္တဆိုတဲ့ဒီသုံးလုံးနဲ့ဘောဟာရမြတာကြောပြီးအ내တူတဲ့သရိယပုတ္တွေကလည်းဒီတော့ပါဠိမှာအတန်ရာဖြစ်နေဟောထားတာပြစ်ပုတ္တံရှိသေးတယ်။ဘယ်လိုလဲဆိုတော့ဘောဂတော်အနာယောဂာနဲ့တူတယ်လို့လည်းရှိရမယ်။ဒီထဲမှာအမြင်ကြဆက်ကားပြီးတချောင်ချောင်နဲ့ဒီစည်းနေစင်တဲ့နာရီယောဂာများလိုပဲအမြင်ကြနေစင်နေတယ်လို့သင်္ချင်အောင်ရှိဖို့ပါပဲ။အနန္တစင်ပြည့်ပြည့်ပြည့်နေတဲ့ယုံနာနေမရှိနေရတဲ့ယောဂီမှာအဲဒီနာရရှိယောဂလိုပဲအမြဲတည်းနေတယ်လို့ယုံနာတရားတွေကိုအပြည့်မြင်ပြီးတော့ရှိနေတာပါပဲအဲဒီလိုရှိနေတဲ့မျိုးကိုဆိုလိုပါတယ်ပြီးတော့ဂန္ဓာတော်အိုင်းအမအခုလုံးအနာဇိညာနဲ့ဒီတယ်လို့ရှိရမယ်ဗာငါတော်ညောင်ဆုံးနေတာနဲ့ဒီတယ်လို့ရှိရမယ်အဇာတော်အကျိုးမဲ့ဖြစ်စေရတဲ့မကောင်းမှုနဲ့ဒီတယ်လို့ရှိရမယ်သာမာရတော့တရားတစ်ခါမှဒါတော့ပြန်ပြီးဖြစ်ပေါ်လာတဲ့အဖျားယောဂာများနဲ့တွေ့တယ်လက်ရှိရမယ်ပရတော့ဝဇီမန်နယ်တိုင်းမဖြစ်လို့သူတို့ဇိမ်းနဲ့တွေ့တယ်လက်ရှိရမယ်သုံးညာတော့မူလကထင်မြင်တဲ့အတိုင်းမဟုတ်ပဲအသက်ကောင်းတရားကောင်းနေမှစိတ်သုံးနေတယ်လို့လက်ရှိရမယ်ပါလောကတော့ခဏမစက်အလုံးပြည့်စည်လွယ်တယ်လို့လက်ရှိရမယ်ဒီစိတ်ပုဒ်ကတော့အနေစာဒုက္ခဆိုတဲ့မူလသုံးမျိုးထဲမှာပါဝင်နေပါတယ်။ဒါလိုလဲဆိုရင်ပါလောကခဏ20အလွန်ပြည့်လွယ်တယ်ဆိုတာကမငြဲတဲ့သဘောပဲ။ဒါကြောင့်အနေစာလက္ခဏာထဲမှာပါဝင်နေပါတယ်။ပရသူတို့ဈိန်းနဲ့တူတယ်။ဒုံညအပြက်ကောင်ကောင်မှစိတ်သုံးနေတယ်ဆိုတာတွေဟာအစိုးမတိုင်းနဲ့ငါကောင်မဟုတ်တဲ့သဘောပါပဲ။ဒါကြောင့်အရိယသုကအနာတ္တလက္ခဏာထဲမှာပါဝင်နေပါတယ်။ဉာဏ်နဲ့ဒေါသ၊ဒါန၊တဏ္ဍ၊အကအာဝါဒဆိုတဲ့၅ခုကတော့ကြောက်စရာကောင်းတဲ့ဆင်းရဲသဘောတွေကြီးပါပဲ။ဒါကြောင့်အဲဒီ၅ခုကဒုက္ခလက္ခဏာတွေမှာပါဝင်နေပါတယ်။ဒါကြောင့်လူရင်းအတူရုပ်ရှိစရာကတော့အိစ္ဆဒုက္ခအနတ္တဒီသုံးခုပါပဲ။ဒီသုံးခုရလက္ခဏာသုံးပါးကိုတိုင်းတိုင်းနဲ့သိရင်ဝိပဿနာကိစ္စပြည့်စုံပြည့်စုံပါတယ်။အကြောဝိပဿနာဆိုင်ရာသုတ်တေသနာတော်တွေမှာလည်းအများအားဖြင့်လေးစားဒုက္ခအနာတ္တဒီသုံးခုကိုသာဟောရမှုပါတယ်။ဒါကြောင့်ဥပါဒနာခန္ဓာ၅ပါးတရားတွေကိုလေးစားဒုက္ခအနာတ္တဟုသိမြင်ရတယ်လို့အတူတူမှတ်ထားကြရမယ်။အဲဒီလိုရှိတော့မာကျူးရှိတယ်လဲလို့မေးကြရှိတယ်။ဒါကြောင့်စင်္သာရိပုတ္တရာမထေရကဆက်လက်ပြီးတော့ဒီလိုဖော်ပြသွားပါတယ်။ဒါနံခောပနိတံအာဟုသောဝိသတိယံသီလဝါဒိကုဒီမေတ္တုပါရမေခံနေအိသတောဒုက္ခတောဖယောနိသောမနတိသွန်သောသောတာပတိခလံသစ္စည်းကြရေယအာဟုသောကုသီကငါရှင်ကုသီကမိလာဝါမိလာနှင့်ပြည့်စုံသောဘိက္ခုယံသည်ဒီမေတ္တုပါရမေခံနေ၅ပါးသောပါရမေခန္ဓာတို့ကိုအိသတောမမြဲဘူးဒုက္ခတောအစင်းရဲ့အနာတ္တတောအတ္တတောမဟုတ်ဘူးယောနိသောနိမလမအာပြေမနတိကံသောနှလုံးသွင်းနေရှိသည်ရှိတော်ဝါနှလုံးသွင်းဝါနှလုံးသွင်းနေတော်ရှိနေတော်ဘိက္ခုယံသည်သောတာပတိသလံသောတာပတိကိုယ်ကိုဝါသောတာပန်ဖြစ်ကိုညာပစီကလေးရအကျဉ်းမပြီးပါ၏ဣဒံဌာနဤသို့ညမပြီးနိုင်သောအကြောင်းဆိုရည်သည်ခောစင်စေအမှန်ဧကံအားဖြင့်ဝိသတိရှိပါ၏တဲ့အဲဒီလိုငါးပါးသောဥပါဒနဲ့ခန္ဓာတွေကိုအနေစာဒုက္ခအနတ္တဆင်အောင်ရှိနေတဲ့ယောဂီပုဂ္ဂိုလ်ဟာအဲဒီလိုရှိနေရင်ပဲသူသူချင်းချင်းကသောတာပန်ဖြစ်သွားနိုင်တယ်။ဒီလိုဖြစ်နိုင်တဲ့အကြောင်းဆိုရင်ရှိပါတယ်။သောတာပတိနဲ့ပုဂ္ဂိုလ်ရောက်နိုင်လောက်ပြည့်ပြည့်စုံစုံရှိသွားရင်သောတာပန်ဖြစ်သွားမယ်လို့ဆိုလိုပါတယ်။ဒီတော့သောတာပန်ဖြစ်ပြီးအပေလေးပါးကအစဉ်ထားကလုံးမြောက်ခြင်းဒါလည်းခန္ဓာ၅ပါးတရားတွေကိုအိစ္ဆဒုက္ခအနတ္တဖြစ်နေအောင်ရှင်းကြရုံပဲအပြည့်အစုံရှိရင်စင်္သာရိပုတ္တရာမထေရဉာဏ်ကြီးမိန်တော်မူတဲ့အတိုင်းသောတာပန်ဖြစ်သွားမှာကတော့သိကြပါပဲဒါလည်းဉာဏ်မကြေးပါဘူး အလိုရှိရင်ရဟနာဖြစ်လဲဖြစ်နိုင်ပါသေးတယ်။ဒါကြောင့်စင်မာသုတိကမထေရကြီးကဆက်လက်ပြီးတော့မေးပြန်ပါတယ်စင်မာဤပုဒ်ကြီးအားတဲ့သောတာပန်ဖြစ်ပြီးရင်အဲ့ဒီသောတာပန်ပုဂ္ဂိုလ်ကတော့ဘယ်တရားကိုရှိရပါသလဲလို့မေးပြန်ပါတယ်။ဒါကြောင့်စင်မာဤပုဒ်ကြီးအားကဒီလိုဒီကြားတော်မူပြန်တယ်။သောတာပန်ပုဂ္ဂိုလ်လည်းပဲဒီဥပါဒနာခန္ဓာ၅ပါးကိုပဲအနိစ္စဒုက္ခအနတ္တအားဖြင့်ရှိရပါတယ်လို့ဒီလိုရှိတော့ဘာဖြစ်သွားတော့ဆိုရင်သောတာပန်ဖြစ်ကသရဂံဖြစ်သွားနိုင်ပါတယ်တဲ့အဲဒီသရဂံကဘာလို့ရှိရသလဲလို့ဆိုတော့သရဂံကလည်းဒီဥပါဒနာခန္ဓာ၅ပါးကိုပဲအနိစ္စဒုက္ခအနတ္တအားဖြင့်ရှိရပါတယ်တဲ့ဒီလိုရှိရင်အနာဂါဖြစ်သွားနိုင်ပါတယ်အနာဂံကတော့ဘာလို့ရှိရပါသလဲလို့ဆိုတော့နာဂံရဲ့ဒီဥပါဒနဲ့ခန္ဓာ၅ပါးဆိုပဲအနိစ္စဒုက္ခအနတ္တအားဖြင့်ရှိရပါတယ်တဲ့ဒီလိုရှိတော့ယဟနာဖြစ်သွားနိုင်ပါလေယဟနာဖြစ်သွားတော့ဘာလို့ရှိရသလဲလို့စင်မာကုဋ္ဌိကကမေးပြန်တယ်ဒါတော့စင်သာရိပုတ္တရာဖေရကယဟနာလည်းဒီဥပါဒနဲ့ခန္ဓာ၅ပါးကိုအနိစ္စဒုက္ခအနတ္တအားဖြင့်မှန်စွာရှိရတယ်လို့ဒီကြားပါတယ်ဒီဒီကြားချက်ကိုထောက်ပြီးတော့ဥပါဒနာခန္ဓာ၅ပါးတရားတွေဟာယဟနာဖြစ်ပြီးတရားကိုရှုရတဲ့တရားတွေပဲလို့သာမိဋ္ဌာညာဆိုင်ရဲစွာမှတ်ထားကြရမယ်။ဒါတော့ရှုတော့ယဟနာပုဂ္ဂိုလ်မှာဘယ်လိုရှုလို့ရပါသေးသလဲ။ဒီပြီကဗုဒ္ဓမြတ်ဖြစ်သွားအောင်မလား။သမာဓိမုရမြတ်စွာဘုရားမြတ်ဖြစ်သွားအောင်မလားလို့ဒီလိုတွေးစရာမေးစရာတွေရှိပါလေ။အဲဒီလိုတရားသူတွေကဗုဒ္ဓတော်ကမဖြစ်နိုင်ပါဘူး။ယန္နာပုဂ္ဂိုလ်ဟာယန္နာခြင်းနဲ့တံမြာဘွားဇသုံငင်းဤပြိဋိဘံဝေသံသွားရပါတယ်။ဒါကြောင့်လဲဆိုရင်ယန္နာမှာမပေရသေးတဲ့ကိလေသာမငြင်းတဲ့ကိလေသာရဲ့လို့ကြည့်တော့ဘူး။ကိလေသာတွေအလုံးပယ်ပြီးသားငြင်းပြီးသားကြီးဖြစ်နေတယ်။ဒါကြောင့်မပေရသေးတဲ့ကိလေသာကိုပယ်နေအောင်မငြင်းတဲ့ကိလေသာငြင်းသွားအောင်လို့ပြင့်ကြရတယ်လို့မကြည့်ရပါဘူး။ပြီးတော့ယန္နာမှာမပြည့်စုံတဲ့သီလသမารိပညာရယ်လို့လည်းမရှိတော့ဘူးပြည်စုံတဲ့နဲ့သီလသမารိပညာတွေဟာအာလောကပြည်စုံပြီလားကြီးဖြစ်နေပြီဒါကြောင့်မပြည်စုံသေးတဲ့တရားဆိုပြည်စုံအောင်အားထုတ်ဖို့ဆိုတာလည်းမလိုတော့ပါဘူးဒီတော့ယာယီဖြစ်တဲ့တရားတွေကိုတိုးတက်အောင်လို့ရှင်းပြလည်းမလိုတော့ဘူးဒါကြောင့်ဉာဏ်နာပုဂ္ဂိုလ်မှာဝိပဿနာရှိတဲ့အတွက်မကြည့်ဆုံးသေးတဲ့တရားအဖြစ်တွေတို့တဲ့ခြင်းဆိုတဲ့အကျိုးလည်းမရှိပါဘူးတဲ့။ပြည်စုံကြီးသားတရားအောင်းကြီးတို့ပွားခြင်းဆိုတဲ့အကျိုးလည်းမရှိပါဘူးတဲ့။ဉာဏ်နာပုဂ္ဂိုလ်မှာဥပါဒနဲ့ဌာန၅ပါးကိုရှိရတဲ့အတွက်တကယ်ရရှိတဲ့အကျိုးကတော့ဒိဋ္ဌာဓမ္မဒုက္ခဝိဟာရလို့ခေါ်တဲ့မြင့်မဟုတ်ကမှာသံတော်စွာနေရခြင်းအကျိုးလည်းရှိပါတယ်တဲ့။သံတော်စွာနေရပုံကတော့ဉာဏ်နာပုဂ္ဂိုလ်နဲ့ဥပါဒနာမရှိဘဲအလွတ်နေလို့ရှိရင်အောင်ဆောင်သားတွေကဘုရားပေါ်လိုက်၊ဒီကပေါ်လိုက်နဲ့မချမ်းမြေစရာ၊စိတ်မသက်သာစရာဖြစ်နေပါရဲ့။ဒီနေရာမှာစိတ်မချမ်းမြေစရာဆိုရင်လည်းစိတ်နှလုံးမသာဖြစ်တာတော့မဟုတ်ပါဘူး။အလိုမရှိပါပဲနဲ့အာယုံမျိုးမျိုးတွေကမပြတ်တွေ့နေရတဲ့အတွက်စိတ်သက်သာရမရပဲဖြစ်နေတာကိုဆိုလိုပါရဲ့။ညာနာဝင်ပြောနေဘုမဘုရားထဲမှာစိတ်ဝင်စားနေတဲ့အခုကလာယောဂီပုဂ္ဂိုလ်ဖြစ်တော်မှာဒီလိုအာရုံမျိုးမျိုးတွေကိုတွေ့နေရတာသိမြင်တာပဲသိနေတာပါပဲလေ။ဒါကြောင့်ရှင်ယောဂီဓမ္မသရဓမ္မတွေဟာဓမ္မထမ်းကြောင့်အိမ်ညာသွားတဲ့အခါမှာအရာထဲရောက်သွားတော့ကိုယ်အာရုံမြင်ရ၊ဒီအာရုံကြားရအလုတ်တိုင်းမျိုးမျိုးနဲ့စပြီးရုပ်စုံလုတ်တိုင်းနေရာတွေကိုတွေ့ရနဲ့သိမြင်ကြမယ်မနေတာပဲဖြစ်နေတာပြီးတယ်။ဒါကြောင့်တို့ကတို့ကဓမ္မထမ်းကြောင့်ပြန်လာကြတယ်။အကျိုးကတော့လေဒီလိုအိမ်မှာမနေရမထိုင်ရဖြစ်တယ်ဆိုတာဟာလည်းမကြပါဘူး၄-၅ရက်လောက်ဆိုရင်နေရထိုင်ရဖြစ်သွားတော့တာပါပဲဆိုတော့ကြတော့အိမ်စိတ်ဝင်ပြီးရှိကလို့ပဲသူ့အိမ်သူ့အလုံးနဲ့ကျော်ပြီးတော့နေရသွားတာပါပဲညာနာပုဂ္ဂိုလ်ကတော့အဲ့ဒီလိုလူလားမပြန်တော့ဘူးဒါကြောင့်အယုံမျိုးတွေကဝိပဿနာမရှိပဲပြည့်နေရရင်စိတ်မသက်သာပဲဖြစ်နေပါရဲ့ဘောလာကများကောမပြတ်ရှိပြီးတော့နေမှဝိပဿနာချမ်းသာကိုရပြီးတော့ချမ်းသာပေါ်နေတယ်။ဒါကြောင့်ညာနာပုဂ္ဂိုလ်မှာဒီဥပါဒနဲ့ဌာန၅ပါးကိုရှုနေတဲ့အတွက်မျက်မှောက်ကမှချမ်းသာစွာနေရခြင်းဆိုတဲ့အကျိုးကိုလည်းကြပါတယ်တဲ့။ဒ ြီးတော့အမြဲမပြတ်နှလုံးသွင်းရှိမှလိလာနေတဲ့အတွက်အမှားရတဲ့တတိလဲမပြတ်ဖြစ်ပွားနေတယ်။လိစ္ဆဒုက္ခအနတ္တသဘောတွေကိုအမှန်တမ်းမြတ်ပြီးတဲ့သံသဉ္ဇဉ်ံဆိုတာလဲမပြတ်ဖြစ်ပွားနေတယ်။အဲဒီပဋိသံသဉ္ဇဉ်မပြတ်ဖြစ်ပွားနေခြင်းဆိုတဲ့အကျိုးလဲရှိပါတယ်တဲ့။ဒီလိုမပြတ်ကျုပ်ပြီးပဋိသင်္ဂဇဉ်မပြပွားနေတဲ့ယန္တာပုဂ္ဂိုလ်ကိုတတတဝိဟာရီပုဂ္ဂိုလ်လို့လည်းခေါ်ရဲ။ဒီလိုပုဂ္ဂိုလ်မှာအလားတမာပတ်ကိုအလိုရှိတဲ့အခါအချိန်မီဝင်စားနိုင်တယ်။ဘာသာပိုင်းခြားအပြင်နဲ့အလိုရှိလောက်ပြီးတန်းစေနိုင်တယ်။သူပြောလဲတဲ့ဒိဋ္ဌိမာဒုက္ခဝိဟာရနဲ့ပဋိသင်္ဂဇဉ်ဆိုတဲ့ဒီကျိုးနှစ်ပါးကိုရအောင်လို့ယန္တာပုဂ္ဂိုလ်မှာဝိပဿနာကြည့်ရပါတယ်။အခုပြောရတာလေဟာလီလာဝန္တာတုတ်မှာစင်္ပါရိတုတ်ပြာဖြည့်ကြထားပုံနေပဲသုဒဝန္တာတုတ်မှာလည်းဒီနည်းတိုင်းပဲဖြည့်ကြထားပါတယ်သုဒကတော့လီလာဝန္တာလီလာပြည့်စုံတဲ့ယဟန်ဆိုတာနဲ့သုဒဝန္တာသုဒပြည့်စုံတဲ့ယဟန်လို့ဆိုတာတော့ပဲသုရတယ်ညာနဲ့စကားရပြေကတော့အကုန်လုံးတစ်ခါတည်းတူနေပါတယ်ဒါကြောင့်လီလာဝန္တာသုဒဝန္တာတုတ်များနဲ့တကားခန္ဓာ၅ပါးဆိုင်ရာအခြားသုတ်ကောင်းများစွာကိုပါမှီပြုပြီးတော့ဝိပဿနာဉာဏ်ဆိုတာပဲအရှိရဖြစ်သည်ဆွဲလာနိုင်ရာငါးခန္ဓာမှန်စွာအရှိရဖြစ်သည်ဆိုရက်ဒီသံဃာကလေးတွေကိုရေးထားပါလေအဲ့ဒါကိုသူပြည့်ပြုပြီးတော့မှတ်ထားကြပါအောင်လို့ထဲမှာဆွဲလာနိုင်ရာငါးခန္ဓာလို့ဆိုတာဝိပဿနာခန္ဓာ၅ပါးပဲဆိုတာလည်းခဏကပြောခဲ့တယ်မမြဲတာကိုမြဲတဲ့အနေနဲ့ဆွဲလာနေမြဲတဲ့ကိုချမ်းသာအနေနဲ့ဆွဲလာနေသုက္ကတ္တငါးပါးမှုတာတွေသုက္ကတ္တငါးပါးအနေနဲ့ဆွဲလန်းနေဒီလိုဆွဲလန်းနိုင်တဲ့ယုံနာတွေကိုဥပါဒနဲ့ခန္ဓာခေါ်တယ်ဆိုတဲ့အကြောင်းလဲအတော်အတန်ပြောခဲ့ပါပြီ။ဒါကြောင့်ပါကဆွဲလန်းနေကြပုံကိုအခုဖတ်ပြီးတော့ပြောဦးမယ်။အခုလူတွေဟာမြင်ရတာလဲသုက္ကိုရောမြတ်ကိုရောမြဲတဲ့အနေအချင်းလဲသူမြင်ဆွဲလန်းနေကြတယ်။ဒီကလည်းရှိဒူလည်းရှိနောင်လည်းရှိမြဲတာရှိနေတယ်လို့လို့သင်နေကြတယ်။ကျမ်းပါတယ်၊ကောင်းတယ်၊နှာပါတင်နေတယ်လို့လည်းသင်နေကြတယ်။အသက်ရှင်နေတဲ့ပုဂ္ဂိုလ်တွေကောင်းပြီပဲလို့လည်းသင်နေကြတယ်။အဲဒီမြညာကလိုပဲ၊ကျမ်းကလည်းဒီတိုင်းပဲသင်နေဆွဲလာနေကြတယ်။အနန္တနာယကလည်းဒီတိုင်းပဲသင်နေဆွဲလာနေကြတယ်။ရာဂလိုသာတိယကလည်းဒီတိုင်းပဲသင်နေဆွဲလာနေကြတယ်။ဒိဋ္ဌိယကလည်းဒီတိုင်းပဲသင်နေဆွဲလာနေကြတယ်။ဝိရိယတွေကတော့ဒီလိုလုံးမှာအနှံ့ပြအနှံ့ကျေပြမှာပဲ။အတွေ့အကြုံနေတဲ့နေရာတိုင်းကအတွေ့အထိဖြစ်ပေါ်နိုင်တယ်။ဖြစ်ပေါ်လာတဲ့အတွေ့အထိတိုင်းကဆွဲလန်းမှုဖြစ်နိုင်တယ်။ဘုရားကပြောခဲ့တဲ့လက်ကြည့်ကြွေးတာဆန်းတာလှူကြတာတွေလည်းအကုန်လုံးအတွေ့အထိတွေကြီးပဲ။ဒါတည်းကတောင်းလိုက်၊ဒိန်းလိုက်နဲ့တောင်းနေလှူကြနေတာတွေလည်းအတွေ့အထိတွေပဲ။ဒါတော့ဂျာမန်အဲ့ဒါတွေကိုအသေးစိတ်ရှင်းပြီးတော့ပြောအောင်မယ်။ဒါတော့ဒီလိုစကားကြံပြီးနေရတာကိုလည်းမြဲတယ်လို့သင်မှတ်နေကြတယ်ဘယ်လိုလဲဆိုတော့အရင်ငါရှိနေတဲ့ငါကပဲအခုကြံပြီးတယ်ကြံပြီးတော့လဲရှင်မြဲမရှိနေတယ်လို့ဒီလိုမြဲတဲ့အနေနဲ့လဲသင်မှတ်နေကြတယ်ငါကောင်းနေတဲ့သင်မှတ်နေကြတယ်အဲဒီလိုဒီကုသလကြံပြီးနေရတာကိုပြောစရာကောင်းတယ်ဒါရစရာကောင်းတယ်လို့လဲသင်မှတ်နေကြတယ်အဲ့ဒါဟာသမ်းပါလို့သိနေတာပါပဲဒါကြောင့်ဒီလိုသေကုသလကြံပြီးနေရတာတွေအစုံလုံးကြောက်သွားမယ်ဆိုရင်လက်မခံနိုင်ကြဘူးသဘောမကျနိုင်ကြဘူးအဲ့ဒါဟာဘာသာဆွဲရနေလို့ပေါ့အခုပြောခဲ့တဲ့အတိုင်းငါးကြောက်သွားတဲ့ထွန်းတော်လာတဲ့ပြားတွေကိုမြဲတဲ့အနေချမ်းသာတဲ့အနေငါးလုံးတော်ပါကောင်းနေနဲ့ဆွဲလာနေတယ်ဇလာနဲ့လည်းဘာသာပြီးတော့ဆွဲလာနေဒိဋ္ဌိနဲ့လည်းသင်္မာပြီးတော့ဆွဲလာနေအဲ့ဒီလိုဆွဲလာနိုင်တဲ့ခန္ဓာ၅ပါးပြားတွေကိုရှိရတာပဲရှိတော့လဲယောနိသောမနတိကာရပါလို့ဆိုထားတဲ့အတိုင်းလီလာမှန်တဲ့ရှုဖို့လိုပါတယ်ရှုဖို့ကလီလာမှန်မှမှဝိပဿနာဖြစ်တယ်မမှန်ရင်တော့ဝိပဿနာမဖြစ်ဘူးငယ်တဲ့အနေနဲ့ရှုနေရင်ဘယ်မှာဝိပဿနာဖြစ်မှာလဲဈာန်သာတဲ့အနေနဲ့လာပါတင်တဲ့အနေနဲ့အသက်ကောင်းတဲ့ဘဝကောင်းနေတဲ့ရှုနေရင်ဘယ်မှာဝိပဿနာဖြစ်မလဲလီလာမှန်တဲ့ရှုမှာဝိပဿနာကဖြစ်တာယုံနာတရားတွေဆိုတာကမမြဲတဲ့ကြားတွေပဲအဲဒီမမြဲတာတွေကိုမမြဲတဲ့အနေနဲ့အမှန်တမ်းသိအောင်လို့ရှိရတယ်ဒါ အဲဒီကံတရားတွေကထွက်လိုက်ပြလိုက်နဲ့မပြတ်မဆက်နေလို့ကြောက်စရာကောင်းတဲ့ဆင်းရဲတွေကြီးပဲအဲဒီကြောက်စရာကောင်းတဲ့ဆင်းရဲတွေကိုကြောက်စရာကောင်းတဲ့ဆင်းရဲအနေနဲ့လဲအမှန်တိုင်းသိအောင်လို့ရှိပါတယ်ပြီးတော့အဲဒီတရားတွေကပုဂ္ဂိုလ်သတ္တဝါကငါကမဟုတ်တဲ့သဘောတရားတွေကြီးပဲအဲဒါတွေကိုပုဂ္ဂိုလ်သတ္တဝါကငါကမဟုတ်တဲ့သဘောတရားအနေနဲ့လဲအမှန်တိုင်းသိအောင်လို့ရှိပါတယ်ဒါကြောင့်ဆွဲလန်းနိုင်ရာငါးခန္ဓာမှန်စွာရှိရဖြစ်တည်းလို့ဘုံဘုရားဆိုထားတာမင်္ဂလာစွာရှိရမယ်။မင်္ဂလာစွာရှိမှဝိပဿနာဉာဏ်ဖြစ်တယ်လို့ဆိုလိုပါပဲ။ဒါကြောင့်မြင်တိုင်းကြားတိုင်းတွေ့တိုင်းသိတိုင်းဓဝါ၆ပါးကသင်္ချာပေါ်လာတဲ့ယုံနာတွေကိုမှန်တိုင်းရှိပါတယ်။မြင်ရင်မြင်တာဟာမှားနေတာပဲ။အဲဒါကိုမြင်တယ်အမြင်တယ်လို့ရှိပါတယ်။ဘယ်သူကြားရင်လဲကြားတာမှားနေတာပဲ။ဒါကြောင့်ကြားတယ်လို့ရှိပါတယ်။နားရင်လဲနားတယ်လို့ရှိပါတယ်။ရသာကိုစားပြီးနေသေးတယ်လို့ယူရတယ်။ကိုယ်တည်းကတွေ့ထင်နေသေးတယ်လို့ယူရတယ်။ညောင်းသာဒူရနာကြီးလိုက်ထဲတာဒီလိုခံဖြစ်ခံဖြစ်တဲ့ဒုက္ခဝေဒနာတွေအားလဲတွေ့ထင်ရတာဖြစ်ပေါ်လာတာတွေပဲ။အဲ့ဒါတွေလဲညောင်းနေ၊ဒူရနာရစသည်ဖြင့်ယူရတယ်။ဒီကုစဉ်းစားတာတွေဖြစ်ပေါ်လာရင်လဲဒီကုရဲ့စဉ်းစားတဲ့ကြံစည်တဲ့လိုချင်တဲ့နှစ်သက်တဲ့တာရတဲ့စသည်ဖြင့်ဒီဖြစ်ပေါ်လာတဲ့အတိုင်းနဲ့ယူရတယ်။ဒါပဲလေပထမရှိပါကပုဂ္ဂိုလ်ကတော့မြင်နေကြတဲ့ဒီတိုင်းဒီတိုင်းဘာဆောက်တာကဖြစ်ပေါ်လာတဲ့ညကိုအကုန်လုံးစဉ်းစားအောင်လိုက်ပြီးတော့ရှင်းနိုင်နေဘူး။ဒါကြောင့်နည်းနည်းကစပြီးတော့ရှင်းရတယ်။ရှင်းပုံကတော့အတိုက်ဖြူတိုင်းစိုက်တိုင်းဝမ်းလိုက်ကဖောင်းလိုက်ပိန်လိုက်နဲ့လှူချနေတဲ့ရုပ်ကအထူးသဖြင့်သင်ကြားနေတယ်။အဲဒီလှူချရုပ်လေးကစားပြီးရှင်းရတယ်။ဖောင်းတယ်လားတဲ့လှူချရုပ်လေးကိုဖောင်းတယ်လို့ရှင်းရတယ်။ပင်ကြသွားတဲ့ဆက်ဆက်ရုပ်ကလေးကိုပင်တယ်လို့ယူပါတယ်။ဒီကောင်းတဲ့ပင်တယ်ဆိုတော့ရုပ်ကလေးကသာသာပေးတာမပါတဲ့အတွက်ဘာမှမဟုတ်လို့လဲသိနေတာကြတယ်။ဝိပဿနာအကြောင်းကောင်းကောင်းမသိသေးတဲ့အချို့ပုဂ္ဂိုလ်တွေကတော့ဘာနာပင်နာဟာသာနဲ့ပင်နဲ့မဆိုင်ပါဘူးဘာမှမဟုတ်ဘူးလို့လဲပြစ်ပယ်ပြီးတော့ပြောနေကြသေးတယ်။ဟုတ်တယ်။သူကသာသာပေးတာကမပါတော့ဘာမှမဘူးလို့ထင်တယ်ဆိုလဲထင်ကြပါပဲ။ဒါပေမဲ့သဘောတရားနေကတော့တကယ်ကိုဟုတ်နေတာ။တောင်းတလာတာလဲတကယ်ကိုဟုတ်နေတာပဲ။ဝိညာဉ်သာတာလဲတကယ်ကိုဟုတ်နေတာပဲ။ဘယ်လိုဟုတ်နေတာလဲဆိုရင်သုတ်ကြားတဲ့ဝါရုပ်တော့တကယ်ကိုဟုတ်နေတာပေါ့။တောင်းနေသိနေဆိုတဲ့အမိကတော့ခေါ်လို့ပြောလို့လွယ်အောင်ညာသုံးစကားအတိုင်းဆုံးညာကကြည့်ပြပြနေတာပဲအမှန်ကတော့ကျမ်းစာစကားနဲ့ပြောရရင်ဘောင်းနာပိဏာဟာဝါယောဓပဲဘောင်းနာပိဏာတိုက်ကညာနဲ့ဆက်ပြီးတော့ကြီးနေရင်ဘာတင်ကြတယ်ဆိုတော့တောင်းတဲ့သဘောနဲ့တင်ကြတယ်သုတ်ကြတဲ့သဘောနဲ့တင်ကြတယ်တဏှာတဏှာကိုရှိဆောင်တဲ့သဘောနဲ့တင်ကြတယ်ဒီထဲမှာတောင်းတဲ့သဘောကဝါယောဓရဲ့ဝိသံနာလက္ခဏာတဲ့သုတ်ကြတဲ့သဘောကဝါယောဓရဲ့သမှုရိနာရတာတဲ့။တရားတရားကိုသိဆောင်နေတယ်လို့သင်ရတာကဝါယောဓရဲ့အမိညာရပစ္စုတာတဲ့။ဝါယောဓကိုအမှန်တိုင်းသိရင်ဒီလက္ခဏာဒီရတာဒီပစ္စုတာနေနဲ့ပြီးရတယ်။ဒါကြောင့်အဲဒီလက္ခဏာရတာပစ္စုတာနဲ့အမှန်တိုင်းသိအောင်လို့ယူရတာတဲ့။ဝိပဿနာဆိုတာယုတ်တရားနာတရားတွေကိုသဘောမှန်တိုင်းသိတဲ့နာမရူပပရိစ္ဆေညာသာပြီးအထူရတယ်။ယုံနာနပါတိုင်းကလည်းဝိပဿနာတသက်ကစပြီးရှိတဲ့ဝိပဿနာယနိကပုဂ္ဂိုလ်မှာဆိုရင်ယုတ်တရားကစပြီးပြီးရတယ်။ရှိတော့ဘယ်လိုရှိရကလေးဆိုရင်လက္ခဏာရာသာရိဝစီနာပရိကေတပါလို့ဒီလိုဒီမှာကမင်းပြောထားတယ်။လက္ခဏာရာသာရိဝစီနာသဘာဝလက္ခဏာရာသာစပြီးတော့ရလို့အားဖြင့်ပရိကေတပါသိပြီးအရှိအကုန်ယုတ်တရားပဲဖြစ်ဖြစ်ဉာဏ်တရားပဲဖြစ်ဖြစ်ဝိပဿနာစပြီးရှိရင်သဘာဝလက္ခဏာနဲ့ရင်းလိုက်ရှိရမယ်ဒါသာနဲ့ရင်းလိုက်ရှိရမယ်ပြီးတော့အာရိစသည်ဆိုတော့သရာယပစ္စုပ္ပန်နဲ့ရင်းလိုက်ရှိရမယ်တဲ့ဒီနေရာမှာအဓိမရသင်္ဟလို့ခေါ်တဲ့ဥညချမ်းကပြဆိုထားတာလဲသူလူလေးနဲ့အမှန်ရှင်းပါတယ်ဘယ်လိုလဲဆိုတော့လက္ခဏာရတာပစ္စုပ္ပန်နာတရထမဝေဒေနာနာမရူပပရိက္ခာရေတိဟုသုညနာမတဲ့လက္ခဏာရာသာပစ္စုပ္ပန်နာပရဒနာဝတိနာလက္ခဏာအလုံး သာသာလိုသုခသာလိုဗရဒံလိုအပြင်နာမရူပါပရိသောအနာယုတ်ကိုသိခြင်းရှိခြင်းသည်ဒိဋ္ဌိဝိသုဒ္ဓိနာမရေဒီဝိသုဒ္ဓိမြည်ပါလေဆိုလိုတာကတော့ဝိပဿနာဆိုတာအခြေခံဖြစ်တဲ့နာယုတ်ကိုသိခြင်းတဲ့နာမရူပါပရိသေယဉာဏ်ကစပြီးတော့ရှိပါတယ်ဝိသုဒ္ဓိဖမမာရဲမှာဆိုရင်သီလဝိသုဒ္ဓိနဲ့စိတ်တဝိသုဒ္ဓိပြည့်စုံပြီးတဲ့နောက်ဒိဋ္ဌိဝိသုဒ္ဓိကပဲစရတယ်အဲဒီနာမရူပတွေဆွေးမြန်တဲ့ဒိဋ္ဌိဝိသုဒ္ဓိပြည့်စုံအောင်နံပြည့်ရုပ်ပြားတွေကိုလက္ခဏာလိုအားဖြင့်လည်းသိသိရှုမှတ်ပြီးကြည့်ရတယ်။သာသတိစုပ္ပန်ဗရထံတို့လိုအားဖြင့်လည်းသိသိရှုမှတ်ပြီးကြည့်ရတယ်။ဒီလိုသိသိရှုမှတ်ပြီးတော့ဉာဏ်ရုံတစ်ပါးကိုပိုင်းခြားပြီးကြည့်တာဟာနာမဥပ္ပဒိသဉာဏ်ဆိုတယ်။အဲဒီဉာဏ်ကြီးတဲ့အခါမှာဒိဋ္ဌိဝိသုဒ္ဓိဖြစ်တယ်လို့ဆိုလိုပါတယ်။ဒီထဲမှာလက္ခဏာလိုအပ်ရင်ဒီရဆိုတာဉာဏ်တော်ရဲ့အထယ်ကိုဖြစ်တဲ့သဘောလက္ခဏာကိုသိတာပါပဲ။ဒါကလိုအပ်ရင်ဒီရဆိုတာကလည်းအဲဒီဉာဏ်တွေရဲ့ဣစ္ဆရာသကိုသိတာပါပဲ။ဒီဆိုရန်လိုအပ်ရင်ဒီရဆိုတာကလည်းအဲဒီဉာဏ်တွေရဲ့သင်္တရုံအချင်းရာသစ္စုပ္ပန်ကိုသိတာပါ။ဗရထံကိုသိလို့ကတော့ဝိပဿနာရှိပါကမှမလို့သေးပါဘူး။ဒါကြောင့်ဒီမှာလက္ခဏာရဲ့ရာသရဲ့ပြစုပ္ပန်ရဲ့ဒီလိုမျိုးနဲ့ပြီးပုံကပြင့်ပြသွားမယ်။ဘုဒ္ဓပြရတဲ့ဝိသုဒ္ဓိနဲ့မှာရောဗိမာရသင်္ခါကျမ်းမှာရောနာယုတ်တော့အမည်နာမနဲ့ရှိရမယ်လို့မပြဘူး။အရေတကနာသင်္ခါနဲ့ရှိရမယ်လို့လည်းမပြဘူး။အမုံမုံအထေရနဲ့ရှိရမယ်လို့လည်းမပြဘူး။ဘာဝဘာဝပြင့်နေပုံနဲ့ရှိရမယ်လို့လည်းမပြဘူး။အမှန်ပြထားတာကတော့လက္ခဏာရတာစသီတော့လည်းရှိရမယ်လို့ပြထားပါတယ်။အဲဒါကိုအထူးသဖြင့်ကြည့်ကြဖို့ပါပဲ။အဲဒါကိုသတိမကြည့်ရင်ဘာသာဘာသာပညာ၊သမုတ်မှုပညာ၊အရေးသပညာ၊အမိနာပညာတွေရောက်ကုန်တယ်။နံတရားယုတ်တရားတွေလို့လက္ခဏာရတာစသီနဲ့ရှိရမယ်လို့အထာရာများကပြဆိုထားတဲ့အတိုင်းဝါယောဓယုတ်ကိုရှိရင်သူ့လက္ခဏာ၊သူ့ရတာသူပြစုပ္ပန်များနဲ့ကြည့်ရလိမ့်မယ်။အဲဒီတော့ဝါယောဓရဲ့လက္ခဏာကဘာလဲဆိုလို့ရှိရင်ဝိထာဏလက္ခဏာဝါယောဓတိဝါယောဓတိဝါယောဓတိဝိထာဏလက္ခဏာထောက်ခံတောင်းခြင်းရဲ့လက္ခဏာရှိပါတယ်။လက္ခဏာဆိုတာအထယ်ကိုသဘောပဲ။ဒါကြောင့်ထောက်ခံတောင်းခြင်းကဝါယောဓရဲ့အထယ်ကိုပဲ။အဲဒီထောက်ခံတောင်းခြင်းလာပြီးရင်လည်းဝါယောဓပဲလို့မှတ်ရမယ်။ဝါယောဓရဲ့ရသဘာလဲဆိုရင်သမှုရိနာရသလို့မိဆိုထားတဲ့အတိုင်းလှုပ်ရှားခြင်းဟာသူရသသူပိစ္ဆာပါပဲ။ဝါယောဓရဲ့ပိစုထံကဘာလဲဆိုရင်ဒိညာရပိစုပ္ပန်နာလို့မိဆိုထားတဲ့အတိုင်းပိစုဆောင်ခြင်းဟာသူပိစုထံပါပဲ။ပိစုပ္ပန်ဆိုတာသူ့နေတဲ့ယုံကြည်ဉာဏ်နဲ့မှသင်တော်လာတဲ့အချင်းညာပါပဲ။ဝါယောဓကိုရှိနေရင်အမြဲတမ်းအမြဲကိုပြည့်ဆောင်နေတယ်၊တွန်းဆောင်နေတယ်၊ဆွဲဆောင်နေတယ်လို့ယောဂီဉာဏ်နဲ့မှသင်ပေါ်လာတာပါလေ။အဲဒါဟာဝါယောဓရဲ့ပစ္စုပ္ပန်ပါပဲ။ဝါမိုက်ကခေါင်းနာပိနာကိုရှိနေရင်ဗိုက်ထဲကတောင်းနေတာလှူရှားတာတွေ၊ဒီဒီချင်းပြည့်ဆောင်နေတာတွေဒါတွေကိုသင်ကြားသိနေတာပဲ။အဲဒါတွေဟာဝါယောဓရဲ့လက္ခဏာရတာပစ္စုပ္ပန်နေတယ်။ဒီဝါယောဓကရေးကြည့်ပါတဲ့။ပရိဒါနသုတ်ဒေသနာကာယ ानु ဘသနာပရိယာပဒါပိုင်းနဲ့သံဃာညာပိုင်းမှာထားရတဲ့ဆရာကဒီဝါရဒကိုကြည့်ပြီးဒါနအချင်းသင်ပြပြထားပါတယ်။သုံးပုံပါဠိတော်ကစပြီးတော့ထုတ်ပြမယ်။ရစ္ဆန္တဝါရစ္ဆန္တိတိသာနာတိဒါကမြတ်စွာဘုရားဟောတဲ့ပါဠိပဲ။ရစ္ဆန္တဝါသွားပြီးရှိတော်လီဝါသွားလင်းလီရစ္ဆန္တိတိသွားပြီးဟု၍သာနာတိသိပြီ။သွားတိုင်းသွားတိုင်းသွားတဲ့မြညာရုပ်ကိုသွားတယ်သွားတယ်လို့မပြတ်ကျူပြီးပြီးလို့ကြားထားပါတယ်အဲဒီလိုရှိတော့ညာနဲ့ပိုက်ချပြီးပြီးပုံကိုအသာထာမှာဒီလိုဖွင့်ပြထားပါတယ်ဣဇာမိဒီစိတ်တံဥပိသတိဒါဝါယံစနေတိဝါယောဝိညာတိစနေတိစိတ်တံစီယဝါယောဓာတဝိဖာရေနသရလကာယတာပုရတောပိညာရောဂမနံတိဥစ္စတိဣဇာမိဒီစိတ်တံသောမေကြံသောစိတ်သည်ဥပ္ပဒေတိဖြစ်ပေါ်လာ၏။တန်သောစိတ်သည်ဝါယံတောင်းတင်းလှုပ်ရှားသောလေယုတ်ကိုစနေတိဖြစ်ပေါ်စေ၏။ ဟွာရောလေးရုပ်ဒီဝိညာတံဝိညာတိသုံးကံဖြစ်ပေါ်စေသိတ္တကိယဝါရတုသာလေးနာသိတ္တပြုအပ်သောဝါစိတ်ကြောင့်ဖြစ်သောတောင်းနှင်းလှူရှားမှုဖြင့်ပြန့်နှံ့လှုပ်ရွာခြင်းကြောင့်သက္ကလတရားသားတစ်စုံလုံး၏ထူထပ်သောပြီးမြာတော့ဖြစ်သည်သောကျေးဇူးဆောင်သွားခြင်းကိုသမဏံပြုစေသည်သွားခြင်းဟုပေါ်ဆိုအပ်၏ဒီလိုပြီးပါလေသူတို့ကတော့သွားတိုင်းသွားတိုင်းပါတယ်ပါတယ်လို့မျက်စုနေတဲ့ယောဂီကဘယ်လိုပြီးပါလဲ။သံဃာကျန်တဲ့စိတ်ကလေးကရှင်းဥစွာဖြစ်ပေါ်လာတယ်။အဲဒီစိတ်ကြောင့်တောင်းတဲ့လောကမှုတွေကိုယ်ထဲမှာအနှံပြဖြစ်ပေါ်လာတယ်။အဲဒီတောင်းတဲ့လောကမှုတွေကိုယ်ထဲမှာအနှံပြဖြစ်ပေါ်ပြီးလှုပ်ရှားတွန်းကန်တော့ကြောင့်ယုတ်တူကြီးကဒီလိုချင်းရင်းရွှေသွားတာကိုငါသွားတယ်၊သူသွားတယ်လို့ခေါ်ရတာပဲ။အမှန်မှာတော့သွားတဲ့ငါဘုံပူကြော်ရဲ့လို့မရှိဘူး။သွားခြင်းနဲ့သိနေလှုပ်ရှားရုပ်ဒီနှမျိုးပဲရှိတယ်လို့ဒီလိုသိသွားပါတယ်အဲ့ဒါဟာအတ္တကဖွင့်ပြထားပုံပါတော့ဒီတရားစကားထဲမှာသုံးလင်းလှုပ်ရှားမှုဝါရရပြီးပုံကိုဗရာဏပြုပြီးပြထားပါတယ်ဒါကြောင့်ဒီဝါရရကိုလက္ခဏာရာသပစ္စုပ္ပထာနဲ့ကြာရနာနားလည်ထားရင်မိမိတို့ရှိနေတာသဘာဝကြမကြကိုဖွင့်ပြနိုင်ပါတယ်ဒါကြောင့်ဒီဝါရကိုတူတူနဲ့မှတ်ရအောင်ဆုံးမကလေးပြုမယ်။ဒီကောင်ကလည်းအသေးစားတော့မဟုတ်ပါဘူးမကြမကြဟောနေတဲ့ဆုံးမကလေးပါပဲ။အဲဒီဆုံးမကသောက်တန်တောင်းရင်းကြော်ခြင်းတည်းနည်းမိញိုင်းလှူချရွေသွားတတ်သည်လူလိုရပဲတွင်ရဲ့ဆောင်းသည်ဝါရောသာပြမှန်လေရည်ဒါပါပဲ။